အချင်းတို့ကြားရဆိုင်နေတဲ့စိတ်ဆက်ညှိနှိုင်းဆွေးနွေးမှုတွေကိုပြန်ဆဖို့အတွက်မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်ကင်းရှင်းရေးဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံတွေအားလုံးကိုတရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။တာဝန်သိတဲ့အပြုအမူတွေနဲ့ကိုရီးယားကျွန်းဆွယ်နဲ့အရှေ့မြောက်အာရှဒေသမှာတင်းမာမှုတွေပိုဆိုးကြီးထွားလာနိုင်တဲ့လုပ်ရမှန်သမျှကိုရှောင်ကျဉ်ကြဖို့ဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံတွေအားလုံးကိုလည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကပီကျင်းကပညာရှင်ညီလာခံတစ်ခုမှတောင်းဆိုခဲ့ပါတယ်ဒီညီလာခံကိုတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်အားလုံးဖယ်ရှားရေးမြောက်ကိုရီးယားနဲ့တရုတ်တောင်ကိုရီးယားဂျပန်ရုရှားအမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့အင်အားကြီး၅နိုင်ငံတို့ကြားပူးတွဲသဘောတူညီမှုတစ်ခုရရှိခဲ့တဲ့ဆယ်နှစ်ပြည့်ထိမ့်မတ်တွဲရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ်အင်အားကြီး၅နိုင်ငံကနေမြောက်ကိုရီးယားကိုစွန့်ရင်ကူညီပေးရဖို့အပြန်အလှန်အနေနဲ့မြောက်ကိုရီးယားဘက်ကသူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်ဖို့သဘောတူညီချက်ကိုစိတ်ဆက်ညှိနှိုင်းခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့လည်းစိတ်ဆက်ညှိနှိုင်းမှုတွေအရစံတက်စစ်ဆေးမှုတွေကိုမြောက်ကိုရီးယားကခွင့်ပြုဖို့ညှင်းဆိုင်ခဲ့ပြီးဒီသဘောတူညီချက်ကိုပယ်ဖျက်ချောင်းကျင်းညာခဲ့တဲ့2008ခုနှစ်ကစလို့သဘောတူညီချက်လည်းပြတ်ပြားသွားခဲ့ပါတယ်အဲ့ဒီအချိန်ကစလို့နျူကလ িয়ার စမ်းသပ်မှု၃ချိန်လုပ်ပြခဲ့ပြီးနောက်ဆုံးစမ်းသပ်မှုက2013ခုနှစ်မှာလုပ်ခဲ့တယ်လို့မကြသေးခင်ကလည်းရုံပြုံးမှာရှိတဲ့သူတို့ရဲ့အဓိကနျူကလ িয়ার စက်ရုံမှာလုပ်ငန်းတွေကိုပြန်လည်စတင်နေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားကကြေညာခဲ့ပါတယ်။ဒါဟာမြောက်ကိုရီးယားရဲ့လက်ရှိအုပ်ချုပ်နေတဲ့အလုံသမားပါတီတည်ထောင်ခြင်း290ပြည့်ထိမ့်မတ်ပြည့်နောက်လာတယ်မှာတာဝဲပြည့်ဒုံးကျည်ပြည့်လုပ်ဖို့စီစဉ်ထားတယ်လို့လည်းမြောက်ကိုရီးယားကအရေးအမွတ်ပြောဆိုထားပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကတော့ဒုံးကျည်စမ်းသပ်ပြည့်လုပ်မှုကိုစန့်ကျင်ကြောင်းမြောက်ကိုရီးယားကိုသတိပေးခဲ့ပြီးတော့ဒီလောက်ရဟာမြောက်ကိုရီးယားအနေနဲ့ပယ်ထိန်ဒုံးကျည်စမ်းသပ်မှုတွေမလုပ်ရဘူးလို့တားမြစ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်ရာရောက်နိုင်တယ်လို့ပြောဆိုထားပါတယ်